စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဩဂုတ်လ28ရက်ကနေစက်တင်ဘာလ5ရက်နေ့အကြာတိုင်းပြည်အလဲပိုင်းဟာမတ်ဒေတာကနေနေရစွန့်ခွာထွက်ပြေးခဲ့ရသူပေါင်း300,000ပါရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကဗိုလ်ထုတ်ချက်မှာပြောပါတယ်။ဟာမတ်ဒေတာကိုရောက်လာကြတဲ့နေရစွန့်ခွာထွက်ပြေးသူထက်ဝက်လောက်ဟာဒေတာရင်းကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့အနီနာအစ်ဒလစ်ဒေတာကရောက်လာကြသူတွေဖြစ်တယ်လို့ဒုက္ခသည်စခန်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကရရှိတဲ့စာရင်းမှာတရားကြောင်ကလပ်သမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံအိုချကပြောပါတယ်တချို့ကတော့အစိုးရထိန်းချုပ်ထားတဲ့ဟာမမျိုးကိုထွက်ပြေးခဲ့ကြပြီးအဲ့ဒီမှာဗလီလေးခုကိုယာယီခလုံးရေးစခန်းနေအပြင်ဖွင့်လှစ်ထားကြောင်းအိုချကပြောပါတယ်ဟာမမျိုးနဲ့အတွင်းကကျေးလက်ဒေသတွေမှာရှိတဲ့ဒါဇင်နဲ့ချီတဲ့စာတင်ကျောင်းတွေကိုလည်းခလုံးရေးစခန်းနေအပြင်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့ခလုံးစရာနေရာအလုံးလောက်မရှိတဲ့အတွက်တချို့နေရာဆုံးခွာထွက်ပြေးရသူတွေဟာအစ်ဒလစ်ကပန်းရံထဲမှာအမိုးအကာမရှိဘဲအိမ်နေကြရတယ်လို့အိုချအဖွဲ့ကပြောပါတယ်